ကိုဇော်ဝင်းလိုင်ပြောပြပေးခဲ့တဲ့စစ်ကောင်စီနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံတဲ့အကြောင်းဖြစ်ပါတယ်။အခုအခါတော့ရှမ်းပြည်တောင်ပိုင်းနဲ့စကိုင်းဘက်ကဒုက္ခသည်တွေအကူအညီအရေးပေါ်လိုအပ်နေတဲ့အကြောင်းလည်းကြီးကြရအောင်ပါ။စီရဲတင်းမာမှုတွေရှိနေတဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲဖဲကုန်းနဲ့စကိုင်းတိုင်းရင်းမှတ်ပင်တွေကနေရက်ကနေတိမ့်ဆောင်နေရတဲ့စစ်ဘေးရှောင်တွေဟာစားနပ်ရိက္ခာနဲ့အဝတ်အစားစောင့်စေဝါနဲ့ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်တွေရှိနေတယ်လို့စစ်ဘေးရှောင်အကူအညီပေးသူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုနှမ်းလောင်ပြောပြပေးပါရှင်။
စီရတင်မှမရှိနေတဲ့စကိုင်းတိုင်းရင်းမပင်မြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်ဖဲခုံမြို့နယ်တွေမှာအနေရက်ကနေတင်းရှောင်နေရတဲ့ဒေသခံတွေတောင်းနေချီရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ရင်းမပင်မြို့နယ်အရှိချမ်းမှာစစ်ဘေးရှောင်ပြည်သူ 9,000 ကျော်ရှိနေပြီးတော့အစားအသောက်စေဝါနဲ့အဝတ်အထည်စောင့်နေအကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေဟာတမန်တလင်းပေါ်မှာမိုးကခင်အိပ်ရပြီးတော့ကြက်ကြက်တဲတဲနဲ့မျှဝေစားတောက်နေရတာလို့ပြောပါတယ်။စာတင်ကျောင်းတွေ၊ဘုံကြီးကျောင်းတွေလိုယာယီနေရာတွေမှာနေနေကြရတာပါ။
ကျေကျေရတော့စာဝင်နေရေသူစေဝါလို့ပြီးတော့ဟိုစောင်းလို့ပါလို့ဗျာဝိတ္တနေစီပါနေတယ်တချို့လည်းပါတော့ပါတယ်ဆိုတချို့လည်းမပါကြဘူးရဲ့အဲ့လိုရုပ်တည်းကြည့်ဝင်လာဆိုတော့ဖြတ်ကြည့်လာရဆိုတော့မပါလည်းကြောက်ဘူးရဲ့တချို့ကြလဲရှားရနာလာလေးရရှိတာဗျာအေးတော့တမန်တင်လို့ဆိုတော့ကျွန်တော်ကအောက်ကကိုသောတွေပါလို့ပါတော့ကျတော့အထင်ကကိုသောမပါတဲ့ခါကျမုကလည်းဆိုတော့အေးတော့နည်းနည်းပြန်ပြီးတော့ဟိုလေချက်တာလို့ပါလို့ပြီးကျနည်းနည်းပြန်ကြည့်တာဗျာတမန်တင်မို့မုကလည်းချင်းပြီးတော့အေးရတာ
ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်မှာလည်းစစ်ဘေးရှောင်ပြည်သူတွေ 9,000 လောက်ရှိပါတယ်။လက်ရှိအချိန်ထိမိုးပြဲမြို့နယ်တစ်ဝိုက်မှာတိုက်ပွဲအခြေအနေငြိမ်နေတာကြောင့်နေရပြန်သူတွေလည်းရှိနေပါတယ်။လက်ရှိရာယီစခန်းမှာစစ်ရှောင်ပြည်သူ 1,100 လောက်ကျန်နေပြီးတော့နာစီချောင်းဆိုးဝမ်းပြဲဝမ်းလျှော်သူတွေစေဝါအကူအညီလည်းလိုအပ်နေတယ်လို့စစ်ရှောင်ကော်မတီဝင်တို့ကပြောပါတယ်။
ကျွန်တော်တို့တစ်ခေါက်ဒီခေကျမ်းမရေတော့ဆောက်မှုကြီးလက်သေးတဲ့ကုန်နာတွေဈေးလိုက်ယူစီဥကြီးက400 500ဝန်းကျင်လောက်ရှိတာပေါ့ကလေးငယ်တွေပေါ့နော်ဒီကလေးလက်ပါအရွယ်တွေဒါဝမ်းစောအဆက်မပြတ်ဝမ်းစောတာတွေအဲ့လိုတွေပေါ့နော်နောက်ပြီးတက်ဒီဖိုင်းတွေခါကျတော့ဒီသေးတစ်ပါးတွေလည်းတော်တော်များတယ်နောက်ကလေးခါကျတော့ဝမ်းစောတာတွေပေါ့နော်လူကြီးခါကျတော့နာစီဆက်စီဆောက်စီတွေပေါ့နော်ဒါနဲ့ဒီကိအပိုင်းတွေဆိုရင်မလောက်ဆောင်ပေးနိုင်ဘူးပေါ့နော်
အဖျားဝင်ပြီးတော့နာမကျန်းသူတွေကိုတော့ကိုဗစ်ရှိမရှိမစစ်ဆင်နိုင်သေးဘူးလို့လည်းပြောပါရယ်ဖဲခုံမြို့နယ်ထဲမှာတော့ကြားပြင်းနယ်လွိုက်ကုန်းနဲ့ဒီမော့ဆူမြို့နယ်ကရွာသားတွေလည်းတင်းရှောင်လာကြပြီးစုစုပေါင်းစစ်ဘေးရှောင်ပြည်သူ 2,000 ကျော်ရှိတယ်လို့စစ်ဘေးရှောင်အကူအညီပေးသူကပြောပါရယ်လက်ရှိချိန်မှာတိုက်ပွဲအခြေအနေတည်ငြိမ်နေပြီးဆောင်းနှင်းကာလအေးလာတာကြောင့်စစ်ဘေးရှောင်ပြည်သူတွေနေရပြန်ကြပြီးတော့စခန်းထဲမှာလူဦးရေ 6,000 လောက်သာကျန်ရှိနေတယ်လို့လည်းပြောပါရယ်သူတို့အတွက်ကျမရဲ့ဆောင်ရှောက်မှုတွေစေဝါဆန္ဒရိက္ခာတွေလိုအပ်ချက်ရှိတယ်လို့လည်းစစ်ဘေးရှောင်ကူညီပေးသူတို့ကပြောပါတယ
်အထက်ကဲကတော့ကုလက်ရှိအတူတို့ရဲ့အဝါပေါ့ဒီကျမရဲ့ဆောင်ရှောက်မှုပြီးတော့ကလေးတငယ်တွေရဲ့ပညာရေးပေါ့အဲ့ဒီဥစ္စာလိုအပ်တယ်ပြီးတော့မှရိက္ခာအပိုင်းပြောရမယ်ဆိုရင်ကျွန်တော်တို့ကုံ6သားပေးခောက်ဆွဲ6အဲ့ဒါတွေကအရင်လိုအပ်တယ်ဈေးတွေပစ္စည်းတွေဝယ်ယူလို့လည်းမရတော့မှာလို့လည်းမရတော့အဲ့လိုမျိုးဖြစ်
ပြခဲ့တဲ့နိုဝင်ဘာလကဖဲခုံရာကြီးစစ်ဘေးရှောင်စခန်းတစ်ခုမှာစစ်ဘေးရှောင်ပြည်သူအယောက်တရာကိုကိုဗစ်ဆစ်ဆေးရမှာတော့82ဦးလောက်ကိုဗစ်ရောဂါပိုးတွေ့ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ကျန်းမာရေးဆောင်ရှောက်မှုတွေဆေးဝါးလိုအပ်ချက်တွေများလာပြီးနောက်ပိုင်းမှာတော့ရောဂါပိုးမစစ်ပေးတော့ဘူးလို့လည်းပြောပါတယ်။
ကိုဗစ်ဖြစ်တာကြတော့ကျွန်တော်တို့ဒီနောက်ပိုင်းကမစစ်နိုင်တော့မစစ်ပေးတော့ဘူးပေါ့နော်။ကျွန်တော်ကလည်းကျွန်တော်တို့ဒီစခန်းတစ်ခုမှာကလေးကိုစာတင်ပေးရင်းနဲ့ပဲကလေးပြောင်းအောင်အဲ့လိုမျိုး positive ထွက်သွားတဲ့မျိုးပေါ့။အဲ့ပုံစံမျိုးစိတ်လိုက်ရင်တော့ပေါ်တာတွေရှိတယ်။တိုးပေမဲ့လည်းနောက်ဆက်တွဲပြဿနာကကျွန်တော်တို့မလုပ်ပေးနိုင်ဘူးပေါ့။မကူညီပေးနိုင်တဲ့ဘူးဖြစ်တဲ့အတွက်မစီတော့ပဲဒီတိုင်းပဲထားလိုက်တာများတယ်။အရင်တစ်ခေါက်ဆိုစခန်းတစ်ခုအယောက်တရာစိတ်တာ80ကျော်80ရောက်ထိ positive ထွက်တယ်ကြ။နောက်ပိုင်းကကျွန်တော်တို့မစီတော့ဘယ်နောက်ထိရှိတယ်လက်ရှိအချိန်ထိရောဘယ်နောက်ထိရှိလဲဆိုတာကျွန်တော်တို့လည်းမသိဘူးကြ
။စစ်ဘေးဆောင်ပြည်သူတွေဟာဒေသအခြေအနေငြိမ်ရင်ရွာကိုပြန်လာလိုက်ပြန်ပြေးလိုက်တဲ့အနေဆင်းရဲအစားဆင်းရဲဒုက္ခအမျိုးမျိုးကြုံနေရတာလို့ဒေသခံတွေကပြောဆိုကြပါတယ်။စစ်ဘေးဆောင်တာရက်ကြာလာတာနဲ့အများအစားအသောက်နဲ့ဆေးဝါးလိုအပ်ချက်တွေကအထူးအခက်အခဲဖြစ်နေတယ်လို့လည်းပြောပါရယ်